ိနှိမ့်ခံထားရတဲ့ရတအစိုးရခေါင်းဆောင်ခင်ရောက်ကိုနေပြည်တော်စဘူသီရီမြို့နယ်တရားရုံးမှာဗီဒီယိုကွန်ဖရင့်နဲ့ရုံးထုတ်ရမှာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တောင်းဆန်းစုကြည်ကိုတဘာဝဘေးရန်ရဲ့စီမံခန့်ခွဲမှုဥပဒေပုံမှန်နဲ့နောက်ထပ်တရားစွဲဆိုထားတဲ့အကြောင်းသိခဲ့ရတယ်လို့ဥပဒေအကျိုးဆောင်ဦးခင်မောင်စောကပြောဆိုလိုက်တာဖြစ်ပါတယ်သမရဦးဝင်းမြင့်ကိုတော့အရင်ကဆွဲဆိုထားတဲ့ပုံမှန်နဲ့ပဲဆွဲဆိုထားကြောင်းလဲနေပြည်တော်မှာသတင်းထောက်တွေကိုပြောဆိုလိုက်တာပါ
အမှုတွေကတော့ကျွန်တော်တို့သိကြတယ်နည်းနည်းလေးကွာသွားတယ်ရနော်နိုင်ငံတော်အတိုင်ပင်ခံကအမှုတွေကကျွန်တော်တို့သိထားတာကပို့ကုန်ကျိုးကိုဥပဒေပုံမှန်ငါးနဲ့ဟိုလိုပုံမှန်ရှင်းတယ်ကျွန်တော်တို့ဆွဲထားတဲ့အခုပဲရှိပါတယ်ရမန်ယူတာအခုတော့ပုံကုန်တွင်းကိုဥပဒေပုံမှန်ရှင်းတယ်ကျွန်တော်တို့ဟိုလိုတမှုအဲ့ဒီမှုကအမှုနံပါတ်38နော်2021အဲဟိုကဇောတိတရားရုံးနော်နောက်တစ်မှုကတော့ဒီသဘာဝဘေးကနေဟိုစီမံမှုဥပဒေပုံမှန် 25 နော်အဲ့ဒါတော့အမှုနံပါတ်ယာကြီး39ပေါ့အဲ့ဒီမှုနဲ့တင်ပါတယ်အဲ့ဒါနဲ့တော့သမရာကြီးကတော့ဟိုကောင်နဲ့တင်ပါတယ်အဲ့ဒီတဘာဝဖေးရည်ဒီဘာဝဖေးစီမံခန့်ခွဲဥပဒေပုံမှန်25နဲ့
နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်နဲ့တမနာတို့ကိုဆွဲဆိုထားတဲ့တဘာဝဖေးရည်ရဲ့ဆိုင်ရာစီမံခန့်ခွဲမှုဥပဒေပုံမှန်25အရာအပြည့်ရှိကြောင်းဆုံးဖြတ်မယ်ဆိုရင်တော့အမြင့်ဆုံးပြစ်ဒဏ်ထောင်နဲ့3နှစ်ကြာခံရမှာဖြစ်ပြီးအတိုင်ပင်ခံပုဂ္ဂိုလ်ကိုဆွဲဆိုထားတဲ့ပုဂ္ဂိုလ်တွင်ကဥပဒေပုံမှန်ရှိဟာလည်းအမြင့်ဆုံးပြစ်ဒဏ်ထောင်နဲ့3နှစ်ကြာခံရနိုင်ပါတယ်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်အတွက်ရှင်နေဦးခင်မောင်စောကအမှုမှလိုက်ပါဆောင်ရွက်ပေးဖို့ရည်ရွယ်ထားပြီးဥပဒေပညာရှင်ဖြစ်တဲ့တမနာဦးဝင်းမြင့်ကတော့ကိုယ်တိုင်အမှုကိုရင်ဆိုင်ကောင်းရင်ဆိုင်ပွဲရှိတယ်လို့လည်းရှင်နေဦးခင်မောင်စောကပြောပါတယ်။နောက်တစ်ချိန်ရုံချင်းကိုတော့လာမယ့် Master တရနေ့မှာချိန်ဆထားပြီးဗီဒီယိုကွန်ဖရင့်နဲ့သာရုံထုတ်လိုက်မယ်လို့လည်းပြောပါတယ်
။အဲ့ဒါရုံချင်းကတော့တရက်အမှုတွေအတွက်နှစ်ဖက်ရှင်နေပြီကဟိုလုပ်ပါမယ်။ဟိုဘွာဗီဒီယိုကွန်ဖရင့်ရတယ်เนาะသူတို့လက်ရှိနေတယ်ခိုင်ခိုင်ရှိနေရှိနေတယ်ဒါပေမဲ့ကျွန်တော်တို့ကတော့နှစ်ဖက်ဥပဒေရရှိနေကျွန်တော်တို့ကတရားသူကြီးနဲ့ညှိစီပါဒီခုကို CMB လုပ်ပါမယ်အားလုံးသိရတဲ့အချိန်မှာဘယ်လို case management program အောက်မှာဒီမှုကိုဘယ်လိုစစ်ဆေးမလဲဆိုတာအဲ့ဒီနေ့ကျမှကျွန်တော်တို့အကောင့်ထဲပေါ်ပါလိမ့်မယ်
တောင်အောင်ဆန်းစုကြည်နဲ့တမရဦးဝင်းမြင့်တို့ပေါ်တရားဆွဲဆိုထားပေမဲ့တရားရုံးလုပ်ငန်းတွေရှင်းရှင်းလင်းလင်းမရှိတဲ့အပေါ်မှာဥပဒေပညာရှင်တွေဝေဖန်နေကြပါတယ်။တရားဆွဲခံထားရသူတွေရှင်းနေဖြစ်သူနဲ့တွေ့ခွင့်မရတာ၊ရုံးချင်းကိုတရားရုံးသဘောဆန္ဒနဲ့ရက်အပြောင်းရွှေ့လုပ်တာတွေဟာအခြေခံအခွင့်အရေးတွေကိုချိုးဖောက်ရရောက်တယ်လို့ပြည်ထောင်စုရှင်းနေများနဲ့ဥပဒေအထောက်အကူပြုသူများအဖွဲ့ဥက္ကဋ္ဌရှင်းနေဦးကြည်မြင့်က VOA ကိုပြောပါတယ်
။ရုံးချင်းတွေကို18ရက်နေမှာလို့ဥက္ကမောင်စောတို့ကကြတော့ပြန်လို့ပြောတယ်။ပရမယမ15ရက်နေ့စီနေတာကို18ရက်နေ့တို့ပြောတယ်။ပြောပြီးတော့တစ်ခါ16ရက်နေ့မှာထုတ်တယ်ဆိုတော့အဲ့ဒါငါတို့လုတ်ချင်လို့လုပ်မယ်ငါတို့ကတရားရုံးမယ်ဆိုတဲ့အခါကျတော့တရားရုံးကိုယ်နိုင်ကဥပဒေကြီးမလေးစားတော့ရောက်တာပေါ့နော်ဒါရီကတော့အဲ့လောက်ထိကတော့မမှန်ကန်လုတ်တင်တယ်လေဟုတ်မလားအဲ့အဲ့ဒါပဲဗျာ
အမေရိကန်နိုင်ငံသားဝင်ကြီးဌာနကတော့ထိမ့်သိမ်းခံရတဲ့ဒေါအောင်ဆန်းစုကြည်နဲ့အဆက်အသွယ်ရဖို့တောင်းခံခဲ့တာကိုမြမအာနာပိုင်တွေကငင်းပယ်ခဲ့ကြောင်းပြောဆိုထားပါတယ်ကုလသမဂ္ဂနဲ့အမေရိကန်အပါအဝင်နိုင်ငံတကာအပိုင်းဝန်းကလည်းအရသာအစိုးရခေါင်းဆောင်တွေအပါအဝင်ဖမ်းဆီးခံရသူတွေကိုပြန်လွှတ်ပေးဖို့လဲတိုက်တွန်းထားပါတယ်ရှင်